တော်ရှင်များရှင်ဥပရိစုရာအပြစ်ရှိတဲ့လူပြစ်ဒဏ်ကြခံရတာထက်အပြစ်မဲ့သူတယောက်ကိုမှားယွင်းပြီးပြစ်ဒဏ်မကျစေဖို့ကောက်ကဲထားရပါတယ်ဒါပေမဲ့ဥပရိလက်တလုံးကြားလဲလှည့်နိုင်တရားစီရင်မနိုင်ကလည်းအာနေအဂရီလိုက်စားမှုတွေကလည်းကြီးထွားတဲ့အခါလူရည်လေသူတချို့ဟာဒီအကာအကွယ်တွေကိုယူပြီးအပြစ်ကလွတ်မြောက်အောင်ကြိုးပမ်းနိုင်ကြပါတယ်ပြစ်မှုဆိုင်ရာဥပဒေမှာပါတဲ့အသေးဖြတ်မှုအထမြောက်ဖို့လိုအပ်တဲ့အချက်တွေနဲ့ပြည့်စုံပေမဲ့ကင်းလွတ်ချက်တွေနဲ့အကျုံးဝင်နေရင်အသေးဖြတ်မှုမမြောက်တာမို့မှားယွင်းပြီးအပြစ်မကျရောက်စေဖို့ပေးထားတဲ့အကာအကွယ်ကိုရသွားနိုင်ပါတယ်ပြစ်မှုဆိုင်ရာဥပဒေပုံမှန်499မှာဘယ်သူမှဆိုနှုတ်နဲ့ဖြစ်စေဖတ်ရှုဖို့ကြံရွယ်တဲ့စကားနဲ့ဖြစ်စေအမှတ်သားနဲ့ဖြစ်စေထင်ရှားတဲ့ပုံသဏ္ဍာန်နဲ့ဖြစ်စေလူတူတယောက်ရဲ့အသေးကိုနစ်နာစေအောင်အကြံနဲ့အဲ့ဒီလူနစ်နာမှာကိုသိရဆွဆွဲရင်ပဲဖြစ်ဖြစ်ကြီးညာရင်ပဲဖြစ်ဖြစ်အသေးဖြတ်မှုမြောက်ပါတယ်ဒါပေမဲ့ကင်းလွတ်ချက်တွေကလည်းပေးထားပြန်တဲ့အတွက်အဲ့ဒီကင်းလွတ်ချက်ဘုံထဲဝင်အောင်လုပ်နိုင်ရင်အသေးဖြတ်မှုမမြောက်ဘူးလို့သတ်မှတ်ထားပါတယ်ဥပမာတိုင်ယူဆေးဆရာအတူတယောက်ဟာကင်ဆာရောဂါပျောက်ကင်းစေမယ်လို့လင်ညာဆေးကုသနေရင်အဲ့ဒီသမားတို့အကြောင်းသတင်းစာဆောင်မှာဖော်ပြတဲ့အခါအများပြည်သူအကျိုးအတွက်ဖော်ပြမှအထူးသိသာလာပါတယ်။ဒါကိုသမားတို့ကအသေးဖြတ်မှုနဲ့တရားစွဲတဲ့အခါအဲ့ဒီသမားတို့စီမှာအတိမတ်ပြုလက်မှတ်မရှိတာအပြင်မသိနားမလည်သူတွေထပ်ပြီးအလေအညာမခံရအောင်အများပြည်သူအကျိုးအတွက်မီဒီယာကဆွဆွဲတာကထိရောက်တာမို့သမားတို့သမားလင်ရဲ့အကျိုးစီးပွားကိုထိခိုက်သွားစေပေမဲ့အသေးဖြတ်မှုမမြောက်ပါဘူး။ဒါဟာမှန်ကန်တဲ့ဘက်ကဥပဒေကရပ်တည်တာဖြစ်ပေမဲ့တချို့ကတော့ကျူးလွန်ပါရဲ့ပြစ်ဒဏ်ကလွတ်မြောက်နေတာတွေရှိပါတယ်။သတင်းမီဒီယာတွေဟာသမားလိန်ကိစ္စလိုဖြစ်ရပ်တွေကိုတိတိကျကျစုံစမ်းပြီးမှန်မှန်ကန်ကန်ချေချေမြင့်မြင့်ဖော်ထုတ်တင်ပြရမယ်တာဝန်လည်းအမှန်တကယ်ရှိပါတယ်။ဒီလိုနီးနဲ့အင်းဝအချုပ်ဆိုင်အမှုဖော်ထုတ်နိုင်ပေမဲ့မန္တလေးပန်ဒိုရာအစီအကျလုပ်ငန်းကအလုပ်သမားလေးတွေနှိမ့်ဆက်ခံရတဲ့အမှုကတော့ဥပဒေနဲ့အရေးယူဖို့နှောင့်နှေးကြံ့ကြံနေတယ်လို့ကာယကံရှင်တွေကပြောကြပါတယ်။ဆွဆွဲတဲ့အတိုင်းနဲ့မှန်ကင်းလူခွင့်ဘုံထဲလဲမဝင်မဲအသေးဖြတ်မှုမြောက်ရင်တော့ပြမှုဆိုင်ရာဥပဒေပုံမှန်900အရထောင်ဒဏ်2နှစ်ထိချမှတ်နိုင်ပြီးငွေဒဏ်ရောထောင်ဒဏ်ငွေဒဏ်ရောချမှတ်နိုင်ပါတယ်။တအကြီးကဲပုံကိုလောင်ပြောင်တယောပြီးလူမှုကွန်ရက်မှာတင်ပြီးတဲ့ချစ်သမီးခေါ်ချိုးစန်ဒီထွန်းကိုဒီပုံမှန်900နဲ့ရော2013ခုနှစ်စက်တွေဥပဒေပုံမှန်66ခါကြီးနဲ့ပါတရားစွဲတဲ့အခါစွဲချက်မခိုင်လုံတဲ့အတွက်အသေးဖြတ်မှုနဲ့အပြစ်မပေးနိုင်မဲဥသိမ်းစိန်လက်ထက်မှာပြဋ္ဌာန်းလိုက်တဲ့ဆက်သွယ်ဥပဒေနဲ့ထောင်ဒဏ်6လချမှတ်ခံခဲ့ရပူပါတယ်။ဒါကြောင့်လဲဘယ်လိုပြေးပြေးမလွတ်နိုင်တဲ့ဆက်သွယ်ဥပဒေကိုလိုသလိုသုံးနေသလားလို့တချို့ကမေးခွန်းထုတ်လာပါတယ်။အသေးဖြတ်မှုအတွက်ပြစ်မှုဆိုင်ရာဥပဒေရှိပေမဲ့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘူသူတည်သနာဌာနဒုတိယတာဝန်ကဦးမျိုးရန်အောင်သိန်းနဲ့ 11 Media Group အမှုဆောင်အရာရှိချုပ်ဒေါက်တာတန်းထွန်းအောင်နဲ့ Editor ချုပ်ဦးဝေဖြိုးတို့ဆက်သွယ်ဥပဒေနဲ့အရေးယူခံရပြီးဒီအမှုဟာလူပြောသူပြောလဲများပါတယ်ဒီလိုမှုတွေမှာတရေဖြတ်မှုနဲ့အရေးမယူနိုင်ဘူးလားလို့တွေးစရာရှိပါတယ်အာရှလိခွေကော်မရှင်ရှေ့နေဦးမင်းလွင်ပြောတာကတော့
2013လုံးကပြဌာန်းထားတာဆိုဥပဒေတစ်ခုပြဌာန်းပြီးပြီဆိုအလွယ်တကူကတော့ပြတ်လို့မရဘူးလေအဲ့တော့ဘာကြောင့်73နေလဲဆိုတော့ဥပဒေရှိနေတဲ့ကကြတော့လေ73ရမှာပေါ့ပြစ်မှုဆိုင်ရာဥပဒေရသုံးမယ်ဆိုလို့ရှိရင်လည်းသုံးလို့တော့ရတာပေါ့လေဒါပေမဲ့ပြစ်မှုဆိုင်ရာဥပဒေရဆိုလို့ရှိရင်တက်တည်ကံတင်ပြဖို့ပါညာဆိုရင်နည်းနည်းပြဿနာရှိမှာပေါ့
ဒေါက်တာတန်းထုတ်အောင်ဟာ73ရေဥပဒေပုံမှန်66ခါကြီးကိုသုံးပြီးသူကိုယ်တိုင်လည်းမကျင်းတတ်တိုင်းလှက်ပတရားစွဲဆိုသူဖြစ်တဲ့အတွက်လောကဓမ္မတာအတုံးလှဲ့ဆိုတာရှိလို့သူလည်းကြောက်ရွံ့လာတယ်လို့ပြောနိုင်ပေမဲ့ဒီနေရာမှာဒီအကြောင်းအဓိကထားပြောနေရင်လမ်းလွဲသွားနိုင်ပါတယ်။ဦးသိန်းစိန်အစိုးရလက်ထက်ကပြည်ညာရေးဝန်ကြီးဟောင်းဦးရထွတ်ရဲ့ဇနီးလဲလူမှုကွန်ရက်မှာလောင်ပြောင်တယောတဲ့ပုံတင်ခဲ့ပေမဲ့အမှုခင်းမဖြစ်ခဲ့တာသတိရကြမယ်လို့ထင်ပါတယ်။ပြောရရင်ဒီပုံမှတ်ကိုလိုရင်းလိုသလိုသုံးနေတဲ့အတွက်သုံးသင့်မသုံးသင့်ဒီဥပဒေစာတခြားဥပဒေတွေမသုံးသင့်ဘူးလားလို့မေးခွန်းထုတ်စရာလည်းရှိလာပါတယ်။ဆိုဆိုင်ဆရာနဲ့ဆိုင်ဆရာထုံဝင်းရင်ရှုမြင်ပုံကတော့
ဆောက်တော့ကကြီးကတော့ကျင်သုံးတဲ့ဒီပေါ်မှာမူတည်မှန်လေသူအချိုးတယောက်တာမျိုးဖြစ်နေတာပေါ့နော်အာနာရှိတဲ့သူကကျင်သုံးတော့ချက်ချင်းလို့ဖမ်းလို့ရတယ်သူကဖြစ်သွားတာလေတကယ်တမ်းကတော့မီဒီယာဆိုရင်တော့မီဒီယာဥပဒေရှိတာပဲလေတရားဆွဲတယ်ဆိုတော့ဒီမီဒီယာဥပဒေနဲ့စာရင်းမှာဖြည့်ရှင်းရမှာပေါ့အဲ့လိုအခြေအနေမျိုးမျိုးပဲနဲ့ဆောက်တော့ကကြီးကတော့မီဒီယာသမားတွေကျင်သုံး
ကာကတိတ်မထီရောက်ပဲနဲ့အာဏာပိုင်နဲ့ကျင့်သုံးတဲ့ဟာကသူတို့အတွက်အကျိုးရှိတာဖြစ်နေတာပေါ့နော်သူတို့အတွက်ထီထီရောက်ကျင့်သုံးလို့ရတာဖြစ်နေတာပေါ့နှစ်ထောင်ဆယ်လေးသတင်းမီဒီယာဥပဒေနဲ့သတင်းမီဒီယာကောင်စီရှိပြီးသတင်းမီဒီယာကောင်စီဟာမီဒီယာသမားတွေကိုအကာအကွယ်ပေးရုံမကအငင်းပွားတာကိုလည်းရှင်းရှင်းပြပြတာဝန်ရှိပေမဲ့ဒီပိုင်းတွေမှာအနေနေပါတယ်စာနယ်ဇင်းကျွေးတွေလည်းပြဋ္ မြန်မာဥက္ကဋ္ဌမတိသာစံညောင်းရေပါ
သတင်းမီဒီယာဥပဒေရဲ့အာမကောင်မှုသတင်းမီဒီယာကောင်စီရဲ့အခန်းကဏ္ဍကလုံလောက်တဲ့ဩဇာနဲ့လုံပိုင်ခွင့်မရှိမှုပေါ့နော်ဒါတွေကဆက်ဆက်နေတယ်လို့ပြောတယ်အခုချိန်ဒီသတင်းမီဒီယာဥပဒေဟာအသက်မဝင်ဘူးပေါ့နော်ဘယ်သူမှမသုံးဘူးတရားစွဲဆိုတဲ့သူဘက်ကလည်းမသုံးဘူးတရားစွဲဆိုခံရတဲ့သူဘက်ကလည်းသတင်းမီဒီယာဥပဒေရဲ့အကာအကွယ်ကိုရခဲ့တယ်ဆိုတာလည်းတစ်ခါမှမရှိသေးဘူးသူတပြင်သတင်းမီဒီယာကောင်စီပေါ့သတင်းမီဒီယာသမားတွေကိုအကာအကွယ်ပေးရုံမကပဲနဲ့သတင်းမီဒီယာသမားတွေရဲ့အင်ဝတ်နဲ့ပတ်သက်ပြီးတော့ဩဇာရှိတဲ့ကောင်စီမျိုးဖြစ်စီကြတယ်အခုကသတင်းမီဒီယာသမားတွေရဲ့ကျင့်ဝတ်နဲ့ပတ်သက်ပြီးတော့လေကောင်စီကဩဇာမရှိဘူးလို့ဖြစ်နေတယ
်သတင်းမီဒီယာဥပဒေအခန်း6အရသတင်းမီဒီယာကောင်စီဖွဲ့စည်းတဲ့အခါလွတ်လပ်ပြီးအမိခိုကင်းကင်းဖွဲ့စည်းခွင့်မရပဲအုတ်ချုပ်ရေးအာဏာအောက်ရောက်နေတာသတင်းမီဒီယာလောကကိုအမှန်တကယ်ကိုစားပြုတဲ့ပုဂ္ဂိုလ်တွေကိုသတင်းမီဒီယာသမားတွေကိုယ်တိုင်လွတ်လွတ်လပ်လပ်ရွေးချယ်တင်မြှောက်ပိုင်ခွင့်မရှိတာတွေဟာထင်ရှားတဲ့အာဏာချက်တွေပါပဲလို့ပြည်မြမာကထုတ်ပြန်တဲ့ကြေညာချက်မှာပါရှိပါတယ်။နီဥပဒေအခန်း7ပုံမှန်35ကာကြီးမှာတန်ကြားနိုင်တယ်ဆိုတဲ့စကားရကြောင့်တန်ရင်ရင်တိုင်နိုင်တဲ့အပြင်မတန်ကြားဘဲဓာတ်ရိုက်တရားဆွဲခြင်းနဲ့ဆွဲနိုင်တဲ့အခွင့်အရေးလည်းပေးထားပါတယ်။ဒီမိုကရေစီအသွင်ကူးပြောင်းတယ်လို့ပြောနေတဲ့မြန်မာနိုင်ငံမှာဒီမိုကရေစီစံချိန်စံညွှန်းတွေနဲ့ညီတဲ့လွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားခွင့်ထင်မြင်ယူဆခွင့်ပြောဆို권နေရှိသည်ပေမဲ့တစ်ဖက်ကဆက်သွေးရေးဥပဒေနဲ့လူရင်းလူသလိုအရေးယူနေတဲ့အတွက်အပြောအပြနဲ့တကယ်လက်တွေ့ကွာဟနေတယ်လို့သုံးသပ်နေကြပါတယ်ရှင်